အဝေးတိုင်းပေါင်းမှုနဲ့တော့မိုင်းမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ပွဲတွေဖြစ်နေပါတယ်။ရေကျော်နဲ့ကြောက်ကုန်းကြီးရွာတို့ကနေအိမ်ယာနဲ့ကြီးမိဆုခံနေကြရပါတယ်။စစ်တပ်ရဲ့နေမျိုးရှင်မှုတွေကြောင့်ဒေသခံတွေလည်းတောတောင်တွေထဲမှာထပ်ပြီးတိမ်းရှောင်နေရပါတယ်။ဒီကြောင့်ရန်ကုန်ကပြပို့ထားတဲ့တရင်ကိုကိုငင်းချန်းကပြပြပါမယ်
။စစ်လက်နဲ့ထုတ်လုပ်ရမှာအုံပြုတဲ့ပစ္စည်းတွေတဲဆောင်လာတဲ့စစ်ကောင်စီရဲ့ကားတွေကိုမကွေးတိုင်းပေါင်းမြို့နယ်တွေကမုံရွာပတိန်လမ်းပေါ်မှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဧပြီ6ရက်နေ့ကတင်းယူခဲ့ပါတယ်။ဒါကြောင့်ဧပြီ6ရက်ညနေပိုင်းကစလို့ကားတွေအသိမ်းခံရတဲ့ပေါင်းမြို့နယ်တောင်ဘက်ဒေသကိုစစ်တပ်ကနယ်မြေရှင်းလင်းရေးတွေလုပ်နေပြီးဒေသခံကာကွယ်ရေးအဖွဲ့တွေနဲ့လည်းဧပြီ8ရက်နေ့တောက်ကြနေ့အထိတိုက်ပွဲတွေဖြစ်နေပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တို့ကအခုလိုပြောပါတယ်
။ကားတွေဟောဒီတပ်ပကဒီညမှာလည်းဒီဟောနဲ့လင်းတဲ့မျိုးဆိုရယ်ဒုက္ခရောက်ရယ်နော်ဒီအမှန်ကြီးနဲ့အမှန်တရားတစ်စီးနဲ့ပြတ်သွားရယ်အမှန်နဲ့အမှုကြီးပြတ်သွားနော်ရောယူဝင်ရမှာမျိုးဆိုရယ
်ပေါင်းမျိုးနဲ့တောင်ပိုင်းတွေကကြေးရွာတွေကိုဧပြီ6ရက်ညနေပိုင်းကလေးကစစ်ကောင်စီတပ်တွေဝင်ရောက်လာပြီးနေမြင်ရှင်းလင်းနေတာမှာဧပြီ9ရက်နေ့မှာတော့ပေါင်းမျိုးနဲ့တောင်ပိုင်းကရေကျော်ကြေးရွာကိုစစ်ကောင်စီတပ်တွေဝင်ရောက်မီးရှို့ခဲ့လို့နေ200ကျော်မီးလောင်ခဲ့ပါတယ်မီးလောင်တဲ့အချိန်တွေနဲ့ပတ်သက်လို့ဒီတော့ရွာသားတူကအခုလိုပြောပါတယ
်။ဒီရောတို့တို့ဝါလောက်တွေဒီရောလုံးဆိုရင်၄00နေမှာဝါဆိုလောက်ပါပြန်တယ်။ဒီတော့မိရဘလူးဝင်လာဆိုတော့မိရတို့ညောက်ကိုကားနဲ့ဝင်လာတယ်ဆိုတော့ကိုကားနဲ့ဝင်လာပြီးတော့ရောက်ဒီနေဝင်တဲ့ခါပြန်ပြီးတော့လက်ဆောင်ပြန်ဝင်မှဆူကြတာ။ဒီတော့မယူနိုက်တက်ခင်ဗျညာကြီးလာပြီးတော့ညာကြီးလာပြီးတော့နားပါဆိုတော့ဒီလိုဆိုအကုန်ကြီးချာလာကျွန်တော်တို့ဒီမှာအကုန်လုံးလာအမေကလည်းဒီလိုစီရဘာမှလည်းမတည်နိုင်တော့ဘူးပြောလို့လည်းတော့ဘလူးမကိုစဉ်းစားလို့မရဘူးခင်ဗျာအဲ့လိုကြီးလာဒီလိုကဒီလာတဲ့ရှူတယ်ခင်ဗျာရွာနီးချောက်ချွာရီအကုန်လုံးရွာပြီးဒီမှာအကုန်ကိုချောင်ရတာခင်ဗျာဒီလိုမျိုးမှအားရမကြီးရင်းနဲ့အစံကနေပြီးရွာနေရတာကျွန်တော်တို့ကမှအခုထမင်းတော့မစားရသေးဘူးခင်ဗျာအခုအကုန်လက်မဲ့ကြီးဖြစ်ပြီးကျွန်တော်တို့ဘဝကြီးဘာမှကိုတော့စားမရတော့ဘူးရွာလေးပဲကြီးရလေဒီဒီပတ်ချာတယ်မှာယူနေရတော့ဒီမင်းယူရတဲ့လူကဇာငါတဲ့လူကအရူကြီးလောနေတာခေါ့
ရေကျော်ရွာနီးတူပဲရွာချင်းနီးတဲ့အကြောင်းကုန်းကျေးရွာတွေကနေအိမ်တွေလဲမီးရှို့ခံခဲ့ရပြီးတော့ကျေးရွာသားတွေဟာတောတောင်တွေပုံအောင်နေရပါတယ်ရေကျော်ရွာသားတူကအခုလိုပြောပါတယ
်ဟုတ်ကျွန်တော်တို့ဟာဒီပေါ့ဒီလူဆိုသူကိုမိသားစုရွာတွေအတူတူကျွန်တော်တို့တော့လည်းမပုံနေတာပေါ့ဒီဘီးရာတွေကနှံ့ပြောတို့အဲ့လိုလာတဲ့အကြောင်းတော့ကျွန်တော်တို့လည်းအဲတော့လည်းဖြတ်ပြီးတာပေါ့ညာပုံတာပေါ့ဟုတ်ကျွန်တော်ကမပြန်ရဘူး။ဘာဖြစ်လို့ဆိုဒီကဲလို့ကျွန်တော်ကနော်ဒီကျွန်တော်တို့ရွာလူတွေဝင်လိုက်ရင်ကျွန်တော်တို့ကကြောက်တာကိုစစ်ကြောင်းဝင်နေဆိုကျွန်တော်တို့ကသူ့တို့ကိုကြောက်တော့ပြီးတာပေါ့အဲ့ဒါမျိုး။ဟုတ်လူကြီးလည်းအကုန်လုံးပြီးရတာပေါ့ညာကျွန်တော်တို့ကလေးတွေကမစားပေါ့နော်။ဆားနိုင်တဲ့လူတွေကမစားကျွန်တော်တို့အကုန်လုံးကိုယ်ဟန်ကိုယ်လေးတွေနဲ့စားရတာပေါ့ဗျာ
။ပေါ့တောင်ပိုင်းကကျုံးမြင့်ကြီးရွာကိုလည်းဂျာတာပရင်းနေမှာစစ်ကောင်စီကရဟန်းရင်တွေနဲ့လေကြောင်းကနေပြစ်ခတ်ခဲ့တာကြောင့်ရဲသားတဦးသေဆုံးပြီးတဦးဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့ VOA ကတီးကားအတိမပြုတ်နိုင်ပါဘူး။လက်နက်တပ်ဆင်တဲ့ပစ္စည်းတွေတင်းစီခံရတာတွေအပြင်လေကြောင်းကနေပါပြစ်ခတ်တာနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာမရှိသေးပါဘူး။မကွေးတိုင်းနဲ့စကိုင်းတိုင်းတွေကမြို့နယ်တော်တော်များများမှာစစ်တပ်ကတရားဝင်တရားထွက်နေမြေရှင်းလင်းမှုတွေနေ့စဉ်ရက်ဆက်တလို့လုပ်နေပေမဲ့လည်းဒီရှင်းလင်းမှုတွေနဲ့ပတ်သက်လို့စစ်ကောင်စီကတရင်အတိအကျထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ